လာမယ့်ဖေဖော်ဝါရီလမှာကျင်းပမယ်27ရာစုပင်လုံညီလာခံမှာလက်နက်ကင်တိုင်းရင်းသားအားလုံးပါဝင်နိုင်ရေးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကရည်မှန်းထားပေမဲ့မြန်မာတပ်မတော်ဘက်ကထိုးစစ်တွေနဲ့ဆက်မပြတ်တိုက်ခိုက်နေတာဟာညီညာရေးလုပ်ငန်းစဉ်တွေကိုထိခိုက်စေကြောင်းတိုင်းရင်းသားအဖွဲ့အစည်းတွေနဲ့တိုင်းရင်းသားရေးရာကျွမ်းကျင်သူတွေကတုံ့တက်ကြပါတယ် KIA ဘဟုဌာနချုပ်အနီးတစ်ဝိုက်နဲ့ RCSSတောင်ဝင်းရှမ်းပြည်တက်မတော်ထိန်းချုပ်ထားတဲ့ဒေသတဝိုက်မှာမြန်မာတက်မတော်နဲ့တိုက်ပွဲတွေဒီအပိုင်းအတွင်းမှာဆက်လက်ဖြစ်ပွားနေတာဖြစ်တယ်လို့လည်းဆိုပါတယ်အကြောင်းစုံကိုဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင
်လက်ရှိမြန်မာတက်မတော်နဲ့ NCA စာချုပ်မှာလက်မှတ်ရေးထိုးထားတဲ့ RCSS တောင်ပိုင်းရှမ်းပြည်တက်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးဖို့ JMCU လို့ခေါ်တဲ့ပြည်ထောင်စုအဆင့်ပစ်ခတ်တိုက်ခိုက်မှုရက်စဲရေးပူးတွဲဆောင်ကြည့်ရေးကော်မတီကမနေ့အောက်တိုဘာလ30ရက်နေ့ကအဲ့ဒီဒေတာကိုစတင်ရောက်ရှိသွားခဲ့ပါတယ်။ဒီတော့တွင်အောက်တိုဘာလ28ရက်နေ့က KIA ကချင်လူမျိုးရေးဖွဲ့ရဲ့ဗဟိုဌာနချုပ်အနာဂတ်စခန်းတွေကိုမြန်မာတပ်မတော်ဘက်ကတိုက်ခိုက်မှုတွေရှိခဲ့ပြီးအခုလိုစစ်ရေးအရလက်ဦးမှုတွေဟာငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုထိခိုက်စေတယ်လို့မြင်ကြောင်းအမေရိကန်ပြည်ထောင်စုခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကံစန်းကပြောပါတယ
်ဒီကျွန်တော်ဗဟိုဌာနချုပ်ကြီးမှရှိတဲ့စခန်းတပ်စခန်းတွေကတော့ပြစ်ခတ်မှုကတော့ရှိသေးတယ်ဥပမာအော်ဂျီတောင်မှာဆိုရင်ဒီ28ရက်နေ့တနေ့လုံးဆိုရင်18ခါတော့70နံပါတ်မှာလည်းပြစ်ခတ်မှုခံရတာပေါ့နော်အဓိကတော့တပ်မတော်ကပြီးတော့ထိုးစစ်စင်တာတို့တကယ်အင်တိုက်အားတို့တိုက်ခိုက်မှုရှိတာတကယ်ကိုဒီချင်းချောက်မှုပဲပေါ့နော်ဒီငင်းချိုင်း process တခုလုံးချင်းချောက်မှုဖြစ်နေပါသေးတယ
်။အောက်တိုဘာလ28ရက်နေ့ကနေ29ရက်နေ့အထိနေပြည်တော်မှာနှစ်ရက်တာကျင်းပခဲ့တဲ့ငင်းချိုင်းဆွေးနွေးပွဲမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကနောက်တစ်ဆင့်ဖြစ်တဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကို NCA အပြည့်ရဲ့စာချုပ်ကိုအခြေခံပြီးသွားမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ဒါပေမဲ့ NCA စာချုပ်မှာပါတဲ့အချက်တွေအပေါ်မှာခြေလှယ်မှုတွေမရှိသေးဘဲနိုင်ငံရေးဆွေးနွေးပွဲတွေဆက်ပြီးလုပ်မယ်ဆိုရင်ဒီဆွေးနွေးချက်တွေဟာထိရောက်မှုရှိမှာမဟုတ်ဘူးလို့တက်မိကြောင်းမိုက်ကြရင်အခြေဆိုင်ဖက်ဒရယ်ဥပဒေကြောင်းကကျောင်းအုပ်ကြီးဦးအောင်ထူးကပြောပါရစေ
။အဲ့စာချုပ်မှာပြန်နဲ့တိုင်းရင်းသားတော်လိုင်းတဲ့နိုင်ငံအဖွဲ့အစည်းတွေကလက်ခံနိုင်တော့တဲ့အခြေခံအနေအထားကိုမပြောင်းလဲမချင်းအရင်စနေမှုဆိုင်ရာမူပေါင်းကပြောင်းမှုရှိမှာမဟုတ်ဘူး။ဥပမာဆိုရင်ဒီပြီးခဲ့တဲ့ဩဂုတ်လလဲတော့ကဲကအဓိကကြားတဲ့ UNFC တပ်ပေါင်းစုကနေပြီးတော့မူရှိချက်ကိုတင်ပြဆွေးနွေးကြတယ်ဒီကတည်းကမြန်မာစီးနေပတ်သက်တဲ့ကြီးကြပ်ထင်တဲ့ကော်မတီကဆင်းရဲတဲ့ဖြစ်နေ။အဲ့ဒါကလုံးဝဖြစ်ဘူးတတိဒီရင်းအခြေအနေမှာ။ဒါကြောင့်နိုင်ငံတကာကပါဝင်တဲ့ကြီးကြပ်ထင်မှုကြီးကြပ်ထင်တဲ့ကော်မတီကိုဖွဲ့စည်းတယ်။ဒီလိုအချက်လက်မျိုးတွေပါတာပေါ့။ဒီလိုအချက်လက်မျိုးတွေပါတော့မှသာလျှင်လက်ရှိဒီရင်းငြိမ်းချမ်းရေးကိုထိန်းနေမှာဖြစ်တယ်။သို့မဟုတ်ဘူးဆိုလို့ရှိရင်ဘယ်နှစ်ပတ်ပဲရှိရတဲ့တစ်ဖက်ကမြန်မာစစ်တပ်အခြားတစ်ဖက်ကတိုင်းနာဒါနဲ့ကတော့လည်းဆိုကြည့်ဖြစ်တာကြောင့်တစ်ဖက်ဖက်ကချိုးပေါက်ခဲ့ပြီးရှိတော့ NCA ကဘာမှအတိအကျမရှိတော့လက်တွေ့ NCU လက်မှတ်ထိုးပြီးတော့ပိုင်းပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့စပြီးတော့ချိုးပေါက်တာကမြန်မာစစ်တပ်တက်ခါတယ်
NCA အပြည့်ရစာချုပ်မှာလက်မှတ်ရေးထိုးမထားတဲ့တိုင်းရင်းသားလက်နက်အဖွဲ့တွေကဒီနိုင်ငံကြီးဆွေးနွေးပွဲတွေမှာပါဝင်ခွင့်ရှိမှာမဟုတ်ဘူးဆိုတဲ့ကန့်သတ်ချက်နဲ့ပတ်သက်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့သူ NCA မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်အဖွဲ့အစည်းတွေဘက်ကကိုယ်စားလှယ်တအုပ်ဖြစ်တဲ့ဒေါက်တာဆလိုင်းလျံမုံစခေါင်းကအစည်းအဝေးပြီးသတင်းတောက်တွေကိုအခုလိုပြောပါရစ
ေ NCA လက်မှတ်မထိုးသေးတဲ့ဖွဲ့တွေပါလာနိုင်ဖို့အတွက်ကျွန်တော်တို့ဤပေါင်းစုံနဲ့စူးစမ်းသွားမှာဖြစ်ပါတယ်အစိုးရနဲ့ DPN နဲ့ဆက်လက်ဆွေးနွေးနေတဲ့ချက်တွေလည်းရှိပါတယ်သူတို့ရှိချက်ပေါ်မှာချိန်ခံပြီးတော့ဆွေးနွေးနေတဲ့ပိုင်းကိုလည်းသူတို့ဆက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်အဲတစ်ဖက်မှာလည်းပဲကျွန်တော်တို့လက်မှတ်ရေးထိုးတဲ့ဖွဲ့နဲ့လက်မှတ်မရေးထိုးတဲ့ဖွဲ့ CT နဲ့ DPN ကြားမှာလည်းကျွန်တော်တို့ပုံမှန်ဆွေးနွေးမှုတွေလုပ်နေပါတယ်ဆိုတော့သူတို့CT နဲ့DPN ဆက်လက်ဆွေးနွေးပြီးတော့မှာသူတို့အလုံးပါလာနိုင်ရည်ကိုလည်းကျွန်တော်တို့ဆက်ပြီးတော့ကြိုးပမ်းတော့မှာဖြစ်ပါတယ်
NCA မှာလက်မှတ်ရေးထိုးထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးအခြေဆိုင် KNU ပြည်နယ်မှာတော့အမျိုးသားအစည်းနိုင်ငံရေးဆွေးနွေးပွဲတွေကိုနိုဝင်ဘာလအတွင်းစတင်ကျင်းပမှာဖြစ်တယ်လို့အတွေ့အမှုဖရိုဆော့ဖ်ဝဲထူးဝင်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အစိုးရလွှတ်တော်တက်မရော်တိုင်းဒေါ်လက်နက်ကိုင်ဖွဲ့ရင်းနဲ့အတူတရားဝင်နိုင်ငံရေးပါတီတွေအရက်ဖက်ဖွဲ့စည်းတွေကကိုယ်စားလှယ်တွေကအဲ့ဒီအမျိုးသားနိုင်ငံရေးဆွေးနွေးပွဲအဆင့်မှာတက်ရောက်ဆွေးနွေးခွင့်ရမှာဖြစ်ပါတယ်ရှင်။